အိန္ဒိယကခွဲထွက်ရေးသဘုံတွေကိုနေနေတဲ့စစ်စင်ရေးမှာမြန်မာဘက်ကပူးပေါင်းပါဝင်ခဲ့ပြီးတနိုင်ငံစီးရေးဆက်ဆံရေးမြင့်တင်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့အားရမိကြောင်းအိန္ဒိယဝန်ကြီးနာရန်ဒရာမိုဒီကမြန်မာကာဝေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းနဲ့မနေ့ဇူလိုင်လ29ရက်နေ့နဲ့တွေ့ဆုံမှာပြောကြားခဲ့ပါတယ်။မဲအင်ဂျင်နိုင်ကအပြည့်အစုံကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယလေတပ်ဦးစီးချုပ်မာရှယ်ဘရန်ဒါစင်းဒါနိုယာရဲ့ဖိတ်ကြားချက်အရဇူလိုင်လ25ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိ6ရက်ကြာချစ်ကြည်ရေးခီးစဉ်ဖြင့်အိန္ဒိယနိုင်ငံကိုရောက်ရှိနေရပါမနေ့တနင်္လာနေ့ကမြို့တော်ဒေလီမှာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ရမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနှစ်နိုင်ငံစီးရေးအရာပူးပေါင်းဆောင်ရွက်မှုတွေအရှိန်အဟုန်တိုးမြင့်ခဲ့တဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်အိန္ဒိယအရှေ့မြောက်နဲ့မြန်မာအနောက်မြောက်နယ်စပ်မှာရှိနေတဲ့အိန္ဒိယခွဲထွက်ရေးတပုံအုပ်စုတွေကိုနှိမ်နင်းရေးမှာနှစ်နိုင်ငံစီးရေးအရာပူးပေါင်းဆောင်ရွက်ခဲ့တာစီးရေးအရာစွမ်းရည်မြင့်တင်ရေးမှာအိန္ဒိယဘက်ကမြန်မာကိုအကူအညီတွေပေးခဲ့တာပင်လယ်ရေကြောင်းလုံခြုံရေးပိုင်းမှာပူပေါင်းဆောင်ရွက်ခဲ့တာတွေအပြင်စီးပွားရေးနဲ့ဖွံ့ဖြိုးရေးတွေမှာလည်းနှစ်နိုင်ငံပူပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးချုပ်မိုဒီကအားရမိကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။အခုလိုအိန္ဒိယအစိုးရနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးတိုးတက်လာတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာရေးအကဲခတ်ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်။ဒီနိုင်ငံကလည်းအစဉ်အဆက်နဝတာလက်ထက်တခြားလုံးမှာအိန္ဒိယကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေပြမပြီးမြေပေါ်မှာရှိနေတာကိုဘလို့ပဲတောက်ဆိုတောက်ဆိုပမာစစ်တက်ကပါမအရေးယူဆောင်ရတာမဟုတ်ဘဲနဲ့အခုတော့ပူတွဲစစ်စရေးတွေလုံလာတဲ့စိတ်ပိုင်းရှိပါတယ်နောက်တစ်ခါအဲ့ဒီအရင်ကအိန္ဒိယစစ်တက်ကနေပြီးပမာစစ်တက်ကိုစစ်သုံးရင်းနေနဲ့အမြောက်တီကိုကျွန်တော်တို့ဟိုပေးခဲ့တယ်ရောင်းခဲ့တယ်ပေါ့နော်တော်တော်လည်းဟိုအကြီးသွေးကတော့အကောင်စားကြီးတော့မဟုတ်တော့လည်းပဲပမာစစ်တက်တွေအထားရတဲ့စလင်နဲ့ပစ္စည်းအခုကစင်တက်ပြီးတော့ရေရဆိုင်ရာဆစ်လက်နဲ့ပစ္စည်းတွေကိုွဲတာရောင်းတာဖြစ်လာတော့အတွက်ဒါတိုးတက်လာတာပေါ့
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်နဲ့ပတ်သက်လို့မနေ့တနင်္လာနေ့ကအိန္ဒိယကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစီးရေးဆက်ဆံရေးမြင့်တင်တဲ့အနေနဲ့ကာဝေးရေးမှာပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံနားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးခဲ့ကြတယ်လို့ဖော်ပြထားပါတယ်ဒါဟာလည်းဗိုလ်ချုပ်မှုကြီးရဲ့ခီးစဉ်အတွင်းအိန္ဒိယဒုတိယကာဝေးဝန်ကြီးရှိပတ်ယက်ဆူနာအိကနဲ့အချိန်တော်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့ရလဖြစ်တယ်လို့ဆိုပါရယ်ကိုရကြခီးစဉ်တွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးရမှာမြန်မာတပ်မတော်စွမ်းရည်တိုးတက်မြန်မာရေးအတွက်အိန္ဒိယဘက်ကစီးရေးအရာတင်နန်းတွေပို့မှုအထောက်အကူပေးရေးအပါအဝင်ကာကွယ်ရေးမှပူးပေါင်းဆောင်ရွက်ရေးတိုးမြင့်မှုအဓိကဆွေးနွေးခဲ့ကြတယ်လို့အိန္ဒိယအရာရှိတွေဘက်ကပြောပါရယ်အခုလိုအိန္ဒိယဘက်ကမြန်မာနဲ့ဆက်ဆံရေးတမိုင်းစဉ်တစ်လျှောက်လုံးကိုကြည့်ရင်လဲပထဝီနိုင်ငံရေးအရာလုံခြုံရေးကိုဦးစားပေးတာတွေ့ရကြောင်းဒေါက်တာတင့်ဆွေကပြောပါရယ်အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကိုခံထားရတဲ့မြန်မာဘက်ကကြည့်မယ်ဆိုရင်လဲအရင်တုန်းကစီးရေးအရာဆက်ဆံမှုတွေရှိခဲ့တယ်ဆိုတဲ့မြောက်ကိုရီးယားလက်ရှိမှာလဲစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်ရင်အဓိကဝယ်ယူနေရတဲ့တရုတ်တို့နဲ့နှိုင်းယှဉ်ရင်အိန္ဒိယနဲ့ဆက်ဆံရေးဟာမြန်မာအတွက်ပိုးပြီးလုံခြုံစိတ်ချရမှုရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါရယ်
အိန္ဒိယနဲ့ဆက်ဆံရတာနိုင်ငံကြီးပဲဖြစ်ဖြစ်စီးရဲတဲ့ဒီမှာကြောင်းတစ်လျှောက်ကြည့်ရင်အိန္ဒိယကိုဆက်ဆံရတာဒါမှနောက်ကျောလို့ပါတယ်။ဒါကြောင့်လို့အိန္ဒိယကညာကိုတက်ခဲ့တယ်ဆိုတဲ့ဒီမှာမရှိဘဲနဲ့သူပဲတက်ခံတဲ့ကိစ္စ။ဒါကြောင့်ဘတ်တမလာဖြစ်ဖြစ်မြန်မာနိုင်ငံအစိုးရပဲဖြစ်ဖြစ်အိန္ဒိယကိုစီးရဲရောနိုင်ငံရေးရောစီးပွားရောဆက်ဆံရင်မြန်မာနိုင်ငံအတွက်ကြိုးရိုးစရာကြောင့်မရှိဘူး။
ဟုတ်ကဲ့ဆရာအဲ့တော့တစ်ဖက်မှာမြန်မာစစ်တပ်ကတိုက်နေတာကဒီတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေနဲ့ပဲဆိုတော့ဒီလိုအိန္ဒိယဘက်ကစီးရဲရပို့ပြီးအထောက်အကူတွေပေးနေတာဟာပြည်ရင်းပဋိပက္ခကိုပို့ပြီးဆိုးရွားစေမယ်ဆိုတာမျိုးရောဖြစ်မလာနိုင်ဘူးလားရှင
်။အိန္ဒိယဘယ်လိုစဉ်းစားတယ်ဆိုတဲ့ပုံလို့ဒီမှာချားနေပြီးတော့ဆိုတော့မရဘူး။သူတော့စစ်လက်နက်ပစ္စည်းတွေဟာဘယ်စစ်တပ်ကတည်းကပို့ပြီးတည်လို့ရှိရင်သူလိုချင်ရှိတဲ့နေရာတွေတိတ်ပွေးတွေကပ်ပြီးပြစားရကုန်တော့ပါပဲကျွန်တော်တို့တိုင်းသားပဲဖြစ်ဖြစ်ဟလာပါလာမတူတဲ့လူမျိုးစုတွေဟောဖြစ်ဖြစ်ဆိုတာကဟိုအပေါ်ရအပိုင်းဖြစ်ပြီးတော့တကယ်တမ်းကျတော့ဟိုစစ်တပ်တခုဟာသူ့ရဲ့စင်ဟာပြည့်အောင်ပြည့်မြောင်လို့ရမှာတော့တော့ဒါပဲကိုတိုက်ခိုင်တဲ့အတွက်တိုက်ကြီးစစ်တိုက်ပွဲတွေဟိုပဲကြည့်လို့တော့ဟိုကျွန်တော်တင်နေမပြည့်စုံဘူးလို့ထင်ပါတယ်
ဇူလိုင်လ12ရက်နေ့ကပဲအမေရိကန်ဒေါ်လာ38တန်းကျော်တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံလို့ TLA လို့ခေါ်တဲ့ခင်မီရှိုင်းနာအပေါ့စားတော်ပီဒိုတွေကိုအိန္ဒိယကမြန်မာကိုပို့ခဲ့တာပါ လက်ရှိဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်ဟာလည်းနှစ်နိုင်ငံနယ်စပ်မှာရှိနေတဲ့မဏီပူ၊နာဂလန်းနဲ့အာတန်ပြည်နယ်တွေကခွဲထွက်ရေးတပုံအုပ်စုအမြောက်အများကိုနှိမ်နင်းနဲ့အိန္ဒိယမြန်မာပူးပေါင်းစစ်ဆင်ရေးဆောင်ရွက်ခဲ့ပြီးရက်သတင်းပတ်တွေအကြာမှာဖြစ်လာခဲ့တာပါ။ဒါ့ပြင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယခီးစဉ်အတွင်းမွန်ဒရာစိတ်ကမ်းမှာရှိတဲ့အဒါနီစိတ်ကမ်းကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီအဒါနီဆောက်လုပ်ရေးကုမ္ပဏီအုပ်စုဟာရန်ကုန်အလုံးစိတ်ကမ်းကို American dollar တန်း290လောက်ကုန်ကြမယ်။နိုင်ငံတကာအစ်စ်မီကုန်တင်ကုန်ချစိတ်ကမ်းအဖြစ်စက်တင်ဘာလမှာစတင်တည်ဆောက်ဖို့ contract ရရှိထားတာလည်းဖြစ်ပါရဲ့ရှင်။